တော့ရှင်မုန်းနဲ့ဆိုတော့ဒီနေ့ညနေနှုတ်ဘွက်တော်အဖြစ်ကျွန်တော်ဒီနေ့စင်ချစ်စီခြင်းတဲ့အရာကတော့ကျွန်တော်ဒီနေ့ကြွေထားသောကောင်းကြီးမင်္ဂလာဆိုတဲ့အရာလေးကိုဒီနေ့ကျွန်တော်ဒီညနေမှာစင်ချင်နှုံးသွေးစီခြင်းပါတခါတည်းမှာကျွန်တော်ဘဝမှာဘုရားသခင်ပြင်ဆင်ပေးထားတဲ့အရာတွေရှိတယ်ဘုရားရဲ့ယူရဲ့ချက်အကျံစီတွေရှိတယ်ဘုရားလုပ်ပေးမဲ့အရာတွေရှိတယ်ဒါပေမဲ့အဲ့ဒီအရာတွေကိုကျွန်တော်မမြင်နိုင်တဲ့အရာတွေအမှုရအများကြီးရှိတယ်အဲ့မမြင်နိုင်တဲ့အထဲမှာပေါ့နော်ဒီနေ့တစုံတစ်ခုသောအရာကအရှိကနေကွယ်နေတဲ့အခါမှာအနောက်မှာရှိတဲ့အရာကိုကျွန်တော်မမြင်ရလို့ပဲတခါတည်းမှာကောင်းကြီးမင်္ဂလာရှိမှကွယ်နေတဲ့အရာတွေရှိတယ်။နောက်တစ်ခါလေကျွန်တော်တို့လောလောလေးစဉ်းစားရင်တော့ကောင်းကြီးမင်္ဂလာရှိမှတခါနေပြဿနာကွယ်နေတယ်။ကျွန်တော်ကပြဿနာပဲမြင်တယ်အဲ့ပြဿနာနောက်ကကောင်းကြီးကိုကျွန်တော်မမြင်ဘူး။ဒါပေမဲ့ပြဿနာကိုကြောပြီးတော့ကြည့်တဲ့အခါမှာအဲ့ပြဿနာနဲ့အတူပါလာတဲ့ကောင်းကြီးမင်္ဂလာကိုကျွန်တော်တွေ့ရတယ်။တခါတည်းကျွန်တော်ကအခက်ခဲနဲ့စိန်ခေါ်မှုပဲမြင်တယ်ဒါပေမဲ့အိမ်နောက်မှာကပ်ပါလာတဲ့အရာကိုမမြင်အောင်ဥမာဆိုရင်ဩဘဒေထုံရဲ့အိမ်ကိုဒါဝိရဲ့သစ်တာတော်ကရောက်လာဖခင်ရဲ့သစ်တာတော်ဒါဝိကသစ်တာတည်တဲ့ခါမှာအစင်မပြေဘူးကင်သွားပြီးထိမိတဲ့ခါမှာလူသိမ်မှုဖြစ်သွားတဲ့ခါမှာဒါဝိကစိတ်လုံးထဲမှာမပျော်ပဲတဲ့ခါမှာဒီသစ်တာကြီးကိုမြို့ထဲကိုမတည်ဘဲနဲ့ဩဘဒေထုံအိမ်ကိုရောက်လာဩဘဒေထုံနေရာကနေစဉ်းစားကြည့်ရင်တော်တော်လေးကိုအခက်ခဲအကျက်တဲဖြစ်တဲ့ကာလဖြစ်တယ်ဒါဝိတည်တာတော်အစင်မပြေတဲ့သစ်တာကြီးနော်ဒီနေ့တနိုင်ငံလုံးရဲ့ရှင်ပြန်ကြီးဥဆောင်ပြီးလုတ်တဲ့အစီအစဉ်တော်မအောင်မြင်တာနော်ဒီနေ့ပြဿနာအခက်ခဲတွေနဲ့ဖြစ်သွားတာဒီသစ်တာကြီးကထိလို့နော်လူသေးတယ်အဲ့ဒီသစ်တာကြီးကသူ့အိမ်ထဲကိုရောက်လာတဲ့ခါမှာသူ့စိတ်ထဲမှာဘလို့နေမလဲဆိုတာကျွန်တော်စဉ်းစားလို့ရတယ်သို့တော်လည်းကျွန်တော်နှုတ်ဘက်တော်ကြည့်တဲ့ခါမှာထိုသစ်တာကြောင့်နော်ဒီနေ့ဩဘဒေတို့အိမ်ကိုထာဝရဘုရားဟာကောင်းချီးပေးတယ်ဆိုတာပြရတယ်ရုတ်တရက်ကြည့်လိုက်ရင်တော့သူများအနေနဲ့မစင်မပြေတဲ့အရာဒုက္ခအခက်ခဲပြဿနာကြီးကိုယ့်စီကိုရောက်လာလို့ထင်ရပေမဲ့အဲ့ဒီပြဿနာနောက်ွယ်မှာရှိနေတဲ့ကောင်းချီးမင်္ဂလာဟာပါလာတယ်ဆိုတာကိုဩဘဒေတို့ရဲ့အဖြစ်ဖြစ်အဖြစ်ကျွန်တော်သိနေတာဖြစ်တယ်ဒါကတော့ကျွန်တော်ရှင်းတယ်နော်ကောင်းချီးမင်္ဂလာကွယ်နေတဲ့ sorry ပြဿနာကွယ်နေတဲ့ကောင်းချီးမင်္ဂလာလို့မြင်တွေ့ရတာဖြစ်တယ်ဒါပေမဲ့ဒီနေ့ညနေခင်းမှာကျွန်တော်ဒီနေ့အချက်လေး၃ချက်နဲ့စင်ချင်ချင်ပါတယ်အမျိုးသမီး၃ယောက်ရဲ့အသက်တာပထမဆုံးအချက်ကတော့နော်ဒီနေ့ကောင်းကြီးကိုပြဿနာကွယ်တာကဒီနေ့မြင်သာသေးတယ်အခုပထမဆုံးစင်ချင်စီချင်တဲ့အရာကတော့ကောင်းကြီးကိုကောင်းကြီးကကွယ်နေတာဖြစ်တယ်ကျွန်တော်ပြန်ပြောပြစီကြီးလိုက်ရင်ကောင်းကြီးပဲဒါကောင်းကြီးမင်္ဂလာပဲဘဝရဲ့အစဉ်ပြေမှုပဲဒါပေမဲ့အဲ့ဒီနောက်ွယ်မှာနောက်ထပ်ကောင်းကြီးမင်္ဂလာတစ်ခုရှိနေတယ်အဲ့တော့ကျွန်တော်ဒီအဲ့ဒီအရာကိုမြင်တွေ့နားလည်တတ်ဖို့အသက်တာထဲမှာဖြစ်ပျက်လေးတစ်ခုနဲ့စင်ချင်စီချင်ပါတယ်ကျွန်တော်အားလုံးအမြဲတမ်းစင်ကြီးနေကြအကြောင်းအရာပဲဖြစ်တယ်ဒါပေမဲ့ဒီနေ့ညမှာတော့ဒီအမှုရာလေးကိုရှုထောင့်နေတဲ့ခုကနေအထူးတော့စင်ကြီးစီချင်ပါတယ်လို့ဓမ္မရာဆိုရင်စရဆောင်အခန်းကြီး၄အငယ်၃၃လောက်ကိုအထူးတော့သွားအောင်လို့ဓမ္မရာဆိုရင်စရဆောင်အခန်းကြီး၄အငယ်၃၃ဖြစ်ပါတယ်ဓမ္မရာဆိုရင်စရဆောင်အခန်းကြီး၄မှာအငယ်၈လောက်ကကြည့်ရင်ကျွန်တော်ဒီနေ့ရှုနေမျိုးသူကိုတွေ့ရတယ်ရှုနေမျိုးသူကအီလိရှဲကိုကျေးဇူးပြုတယ်။အီလိရှဲလာတဲ့အိမ်မှာလက်ခံတယ်၊ဖျားလူကိုနေရာပေးတယ်၊ကျွေးမွေးတယ်။နော်ဒီနေ့ဧခန်နဲ့သို့သောကောင်းသောအမှုဧဝတ်ကြည်ပြွန်သောအမှုကိုပြု။အဲ့ဒီခါမှာအငယ်73ရောက်လာတဲ့ခါမှာကျွန်တော်အတူတူကဖတ်အောင်။အီလိရှဲကသင်သည်ငါတို့ဖို့ဤများလောက်လှုပ်ကြွေးပြုစုသည့်အတွက်သင်ဖို့အဘယ်သို့ပြုရမည်နည်းသင်ဖို့ရှင်ပြန်ထံဘိုလ်ချုပ်မင်းထံ၌ငါပြောရမည်လောဟုဂေဟာဇီအားမိမိအကြောင်းစီရင်တော့မိမကကျမသည်ကို့အဆွေမျိုးတွေတွင်နေပါအုံးမည်ဟုပြန်ပြော၏အဲ့ဒီခါမှာအီလိရှဲကဒီမျိုးသမီးကို offer ပေးတယ်မင်းကိုဘာကောင်းကြီးပေးရမလဲတဲ့ငါတို့ဘာလုပ်ပေးရမလဲတဲ့မင်းဖို့တဲ့ရှင်ပြန်ထံဘိုလ်ချုပ်မင်းထံမှာပြောရမလားမင်းတို့ပို့ပြီးကောင်းတဲ့နေရာချင်းမြောက်ချင်းရာဒူးရာကန်တော်၎င်း position တော်၎င်းအသက်တာမှာငွေချေးဖိုင်းတော်၎င်းအခွင့်ရေးတော်၎င်းအမှုရာများစွာဖြစ်နိုင်ပါတယ်ဒီဟာအတွက်လှုပ်ပေးရမလားလို့မေးတယ်အဲ့ဒီမေးတဲ့မေးခွန်းကိုဒီမျိုးသမီးကညင်းတယ်ကျမမလိုချင်ဘူးတဲ့မသွားချင်ဘူးဒီမှာပဲနေပြစီနန်းတော်ထဲမှာသွားမနေချင်ပါဘူးตาวิမြင့်တဲ့နေရာလည်းမသွားချင်ပါဘူး။ตาวิကြီးမားတဲ့အခွင့်အရေးမှလည်းမနေချင်ပါဘူး။ကျမအခုရှိနေတဲ့ဘဝ၊ကျမအခုရှိနေတဲ့နေရာ၊ကျမအခုရှိနေတဲ့ position ကိုကျမကျင်နေတယ်။เนาะဒါကြောင့်မို့ဒီနေရာမှာပဲဒီ position မှာပဲဒီအသက်တာမှာပဲဆက်ပြီးတော့နေပြစေလို့သူကပြန်ပြောတယ်။ရှင်เนาะရုပ်တရက်ကြီးလိုက်ရင်ဟာဒီအမျိုးသမီးတော်တော်အားတာပဲ။တလောက်ကောင်းတဲ့အခွင့်အရေးလာတာ။တလောက်ကြီးမားတဲ့အခွင့်အရေးလာတာ။ဘိုးချုပ်မင်းကိုပြောရမလားရှင်ဘီရင်တိုင်းပြည်ရဲ့เนาะဒီနေ့ယာဒူးအကြီးဆုံးအမြင့်ဆုံးသောပုဂ္ဂိုလ်ကိုတော့တက်ပြီးတော့ပြောပြအောင်မယ်တလောက်ကြီးမားတဲ့အခွင့်အရေးကိုမင်းဘာလို့မယူလဲလို့ကျွန်တော်ရဲ့အသက်တာထဲမှာစဉ်းစားစရာအကြောင်းရှိယူလိုက်ရင်ပြီးရောလို့ပဲစဉ်းစားစရာအကြောင်းလည်းရှိ ဒါပေမဲ့သူကနိုးလို့ပြောလိုက်တဲ့အချိန်မှာနောက်ထပ်ကောင်းကြီးမင်္ဂလာတူကကတ်ပြီးတော့လိုက်ပါလာတော့ကျွန်တော်တို့တွေ့ရတယ်အငယ်ဆက်လေးကိုကျွန်တော်ဆက်ပြီးဖတ်ပြရစီအီလိရှဲကလည်းအဲလိရှဲကလည်းဤမိမအဖို့အဘယ်သို့ပြုစရာရှိသည်ဟုမေးပြန်လေဂေဟာစီကဤမိမ၌သာသမီမရှိပါသင်ခင်မောလဲအိုလာပြုဆိုတော့အဲ့တော့မရက်သွားဘူးနော်ပေးမဲ့သူကမရက်သွားကြဘူးပေးချင်တဲ့သူကမရက်သွားဘူးဒါဆိုသူဒါကိုလက်မခံဘူးဆိုရင်တဲ့သူ့ကိုပေးစရာဘာကြံသေးလဲသူ့ကိုဘာလုပ်ပေးရအောင်လဲတဲ့အဲ့ဒီခါမှာဂေဟာစီကဘာပြောလဲဆိုဒီမျိုးသမီးမာတဲ့သာသမီမရှိဘူးတဲ့သူ့ခင်မောလဲအိုလာပြီတဲ့ဆိုလိုချင်တာသာသမီရနိုင်တဲ့အခြေအနေမရှိတော့အဲ့တော့ဖခင်ကတတိယဖြစ်ဖခင်လူအဖြစ်ဒီကောင်းကြီးမင်္ဂလာကိုဆက်ပေးတယ်အငယ်15 16ကိုကျွန်တော်ဖတ်ရအောင်တဖန်ခေါ်ဦးလို့ဟုဆိုသည့်အတိုင်းခေါ်၍မိမသည်တကားဝမှယက်နေ၏ဆက်ဖတ်ပြစီအီလိရှဲကလည်းသင်သည်နောင်နှင့်အချိန်အရွယ်စေသောအခါသားကိုဖခင်ရမည်ဟုဆိုလျှင်မိမကအိုရှင်ဖခင်လူကိုယ်ရဲ့ချမကိုမူတာမသုံးပါနဲ့ဟုပြန်ပြော၏ထို့နောက်မိမသည်ပရိသေယူ၍အီလိရှဲချင်းချက်သောအချိန်အရွယ်စေသောအခါသားကိုဖွမ်းပြင်လေ၏အဲ့တော့ပထမတစ်ချိန်မှာသူ့ကိုပေးမယ်ဆိုရဲကောင်းကြီးမင်္ဂလာနောက်ွယ်မှာကပ်ပြီးတော့ပါလာတဲ့နောက်ထပ်ကောင်းကြီးတစ်ခုရှိတယ်အဲ့ဒီကောင်းကြီးကဘာလဲလို့မေးရင်ရှင်ဘီရင်လူမျိုးတန်းတော်တွေကပိုစီရှင်မဟုတ်ဘိုးချုပ်မင်းကိုပြောရတဲ့အခွင့်အရေးမဟုတ်စီးပွားရေးလောက်ွက်တခုမဟုတ်ဘူးเนาะဒီနေ့အားဖြင့်အသက်မွေးဝမ်းကြောင်းထဲမှာအောင်မြင်တဲ့လုပ်ငန်းတခုမဟုတ်ဘူးနာမည်ကျော်ကြားမှုတခုလည်းမဟုတ်ဘာရလာတာလဲဆိုရင်မျိုးဆက်လို့ပြောရတဲ့ generation ဆက်လက်စီးဆင်းသေဆောင်သွားမဲ့သားစဉ်မျိုးဆက်ဆိုတဲ့ကောင်းကြီးမင်္ဂလာကိုနောက်ကကပ်ပြီးတော့လိုက်လာအဲ့တော့ဒီနေ့ဒီဖြစ်ပျက်ကိုအချိန်ပေါင်းများစွာဒီနေ့ကျွန်တော်ဆင်ခြင်မိတယ်ကျွန်တော်ကိုယ်တိုင်လည်းအများကြီးခဏခဏဖတ်ပဲဒါပေမဲ့ဒီတစ်ပတ်မှာဒီရောက်ဆင်ခြင်မိတဲ့အခါမှာ position နဲ့နေရာတွေကိုတစ်ခါတည်းကျွန်တော်တို့ညှင်းပယ်လိုက်ခြင်းရဲ့နောက်ထဲကနေလိုက်လာတဲ့အရာတစ်ခုရှိတယ်အဲ့ဒီကောင်းကြီးကဘယ်လောက်ထိသွားလဲလို့မင်းရင်ကျွန်တော်အားလုံးသိတယ်ဖြစ်ပျက်အရွယ်တစ်ခုရောက်လာတဲ့အခါမှာအဲ့ကလေးကတနေ့မှသေရောသေသွားသေးသွားပြီမဲ့အဲ့ဒီကလေးကပြန်လဲရှင်မြန်ထမြောက်လာတယ်ပြန်မြန်ရှင်မြန်ထမြောက်လာတယ်အသက်ပြန်ရှင်လာတယ်ဒါဆိုဒီမျိုးသမီးကဘာကောင်းကြီးမင်္ဂလာကိုအသက်တာထဲမှာရသွားလဲဆိုရင်ရှင်မြန်ထမြောက်ခြင်းဆိုတဲ့အတွေ့အကြုံ experience ဆိုတဲ့ကောင်းကြီးမင်္ဂလာသူ့ထဲမှာရသွားတယ်ဒါအပြင်ကျွန်တော်တရားဟောတိုင်းအမြဲတမ်းဒီမျိုးသမီးအကြောင်းပြောရင်ထဲ့ထဲ့ပြောရကိစ္စတခုရှိတယ်အဲ့ဒါသူပြောတဲ့စကားတခုကလေးသေးတဲ့အချိန်မှာသူ့ယောက်ျားမေးတယ်ဟဲ့နင်ဘယ်သွားမလို့လဲလို့မေးတဲ့အခါမှာသူဘာပြန်ပြောလဲဆိုရင်ကောင်းပေလိမ့်မည်ကောင်းပါလိမ့်မည်လို့သူပြောတယ်အဲ့ဒီစကားကအင်မတန်မှကျွန်တော်တို့အတွက်ခွန်အားရစရာအခြေအနေဖြစ်တယ်ဘဝမှာသားသေးပြီးတော့ဝမ်းနဲ့ချေကွဲပြီးဒဏ်ရာရနေပြီးနာကျင်တဲ့အချိန်မှာ it's okay ကောင်းပါလိမ့်မည်အဆင်ပြေသွားမယ် negative တွေတော့ဒီနေ့ဟိုအပြစ်တင်ခြင်းတွေကဲရခြင်းတွေအပြစ်ပုံချခြင်းတွေလက်ညှိုးထိုးခြင်းတွေဘာတစ်ခုမှမပြောဘဲနဲ့ကောင်းပါလိမ့်မယ်ဆိုရယ်သူပြောသွားတဲ့စကားဟာယနေ့တိုင်အောင်အမှတ်ရနေစေပဲဖြစ်တယ်အဖြစ်ပြက်ကအဲ့ဒီမှာမပြူးတနေ့တစ်ချိန်မှာသူတို့ထွက်ပြေးရတဲ့အခြေအနေရှိတယ်ဆုံးရှုံးသွားတဲ့အခြေအနေရှိရယ်လဲရတဲ့အိမ်ကြီးတွေအားလုံးထားခဲ့ပြီးတော့တစားစီထွက်ပြေးသွားတဲ့အခြေအနေရှိတယ်ဒါပေမဲ့တစ်ချိန်မှာဘုရားကပြန်ပို့လာတဲ့အခါမှာသူဆုံးရှုံးသွားတဲ့အရာအားလုံးပြန်ရတယ်ဘာလို့လဲသိလားဘယ်အဖြစ်ပြက်လဲဆိုစောစောကကိစ္စဆိုတော့သူသားသေးတယ်ပြန်ရှင်လာတယ်ဆိုရအခန်းကြီး၈ကိုကြည့်ကျွန်တော်တို့ကတွေ့ရတယ်ပြန်ရှင်လာရဆိုရကဘယင်ရှင်မှာသက်သေးဖြစ်နေဟဲ့ပြောပြစမအိုးအီလိရှဲသက်သေးအတွက်အဲ့ဒီချိန်မှာအဲ့အမျိုးသမီးကသူ့ကိစ္စကိုတောင်းဖို့အတွက်ပြန်ဝင်လာတဲ့ခါမှာဒီမျိုးသမီးပဲဆိုတော့ကပြောနေတာကြည့်နော်ယုတ်တည်းပထမတစ်စစ်မှာကြည့်လိုက်ရင်တော့ရှင်ပြင်းမှာနေရာရမယ့်အရာဘုံချုပ်မင်းစီမှာနေရာရမှာအသက်တမအောင်မြင်တဲ့အရာရှင်ပြင်းမဲ့နေရာနာမည်ကျော်ကြားမဲ့နေရာဆိုရကြီးမားတဲ့ကောင်းကြီးမင်္ဂလာအခွင့်အရေးတစ်ခုရှိတယ်အဲ့တော့သူညင်းပယ်လိုက်တဲ့နောက်မှာသူ့နောက်ကိုရောက်လာတဲ့အရာကယုတ်တည့်တော့ရှင်ပြန်ရှိကိုမရောက်သေးဘူးယုတ်တည့်တော့ဘုံချုပ်မင်းနေရှိကိုမရောက်သေးဘူး very simple သူ့ဘဝတဲကိုရောက်လာတဲ့ကောင်းကြီးမင်္ဂလာသည်မျိုးဆက်သစ်ဆိုတဲ့ generation အသစ်ဆိုသောကောင်းကြီးမင်္ဂလာရောက်လာတယ်အဲ့ဒီကောင်းကြီးမင်္ဂလာကဖျားပေးတဲ့အတွက်ဖျားတာဝန်ယူတယ်ဒီနေ့မှသေသွားပြီမဲ့လေဖျားသခင်ရှင်ပြန်ထမြောက်စေတယ်ဆုံးရှုံးသွားတဲ့အရာအလုံးဖျားသခင်ပြန်ပေးတယ်ကုံဆုံးသွားတဲ့အရာအလုံးဘုရားသခင်ပြန်လဲတင်ဆောင်လာပြီးတယ်အဲ့တော့ဒီနေ့ င်မတန်မှကြီးမားတဲ့ဒီကောင်းကြီးမင်္ဂလာကိုရှေ့မှာဘာကပထမတစ်ချက်နေနဲ့ကွယ်နေတာလဲဆိုရင်နောက်ထပ်ကောင်းကြီးမင်္ဂလာတစ်ခုဖြစ်နေတယ်အဲ့တော့ကျွန်တော်ဘုရားမှာအင်မတန်မှသတိထားဖို့အတွက်ဖြစ်ပါတယ်တခါတည်းမှာကြီးမားတဲ့အခွင့်အရေးတွေကောင်းကြီးမင်္ဂလာတွေလို့ပဲကျွန်တော်ပြောပြောအခွင့်အရေးလို့ပဲပြောပြောနေရာပုံစံလို့ပဲပြောပြောကျွန်တော်တို့စုံတစ်ခုကကျွန်တော်တို့ကိုလက်လွတ်ခိုင်းလိုက်တဲ့အခါမှာကျွန်တော်တို့စိတ်ထဲမှာနော်ကတိကောက်ဖြစ်တဲ့ဟောငါတော်တော်အရပဲငါတော်တော်တုံးတာပဲလို့နောက်တစ်ခါတည်းကျရင်ကျွန်တော်တို့စိတ်ပြန်ခင်းမြရဖြစ်တတ်တယ်သို့တော်လည်းတစ်ခါတည်းမှာတန်ရှင်သောဝိညာဉ်တော်ဖျားကကျွန်တော်တို့ကိုဥဆောင်ပေးတယ်နောက်တစ်ချက်မှာနောက်တစ်လွာထဲမှာရှိနေတဲ့ဒီမင်္ဂလာကိုမြင်စေခြင်းတယ်အထူးသဖြင့်နော်လက်တလုံးမျက်စိနဲ့မြင်ရတဲ့ကောင်းကြီးမင်္ဂလာမဟုတ်ဘဲနဲ့နောက်ထပ်မျိုးဆက်ပေါင်းများစွာ generation နဲ့ရှင်သောကောင်းကြီးမင်္ဂလာရှင်မြန်ထမြောက်ခြင်းနဲ့ရှင်သောကောင်းကြီးမင်္ဂလာကိုဖျားသခင်ပြင်ဆင်တာဖြစ်တယ် hallelujah နားရှိသောမိသားစုကကြားပါစေဒီနေ့ကျွန်တော်တို့ခါတည်းမျက်စိနဲ့မြင်ရတဲ့အရာကိုပဲကျွန်တော်ကအယုံဆိုင်တယ်မျက်စိနဲ့မြင်ရတဲ့အရာမဟုတ်ဘူးအခုကမမြင်ရသေးတော့အရာသာဆိုတဲ့ဒီ breath တွေကချက်ချင်းမှမမြင်ရတာချက်ချင်းမမြင်ရဘူးရသွားတယ် conceive ဖြစ်သွားရသွားပြီမဲ့ तू ကတဖြည်းဖြည်းနဲ့ကြီးလာတာတဖြည်းဖြည်းမှမြင်ချင်တယ်လည်းမမြင်ရဘူးကျွန်တော်ဒီခေတ်မှာ ultrasound တွေ 2D တွေ 3D တွေ 4D တွေဘယ်လိုပဲပြောပြောနော်အစိတ်တန်လောက်တော့မြင်ရတယ်ဒါပေမဲ့တကယ်အလုံးအထည်ကအချိန်တန်မှမြင်ရတာရှိနေတာတော့သိတယ်ဒါပေမဲ့မမြင်ရသေးဘူးဒါပေမဲ့ तू ပထမကောင်းကြီးမင်္ဂလာကိုချက်ချင်းယူလိုက်ရင် तू ချက်ချင်းခံစားရမှာလေချက်ချင်းရှင်ပြေရှေ့ကိုရောက်သွားနိုင်တယ်ချက်ချင်းပိုကျုံမင်းနေရှင်မှာနေရာရနိုင်တယ်ချက်ချင်း तू ရဲ့ဘဝက next level နောက်ထပ်အောင်မြင်မှုတစ်ခုကိုရောက်ကောင်းရောက်သွားနိုင်တယ်ဒါပေမဲ့ तू ကအဲ့ဒီအရာကိုမလိုတဲ့အခါမှာသူ့ကိုဘုရားသခင်ပြန်ပေးတဲ့အရာကြတော့ချက်ချင်းမဟုတ်တော့သူတဲမှာတရိပ်ရိပ်နဲ့တရက်ပြီးတရက်တရက်ပြီးတရက်တရက်ပြီးတရက်တရက်ပြီးတရက်နဲ့ဒီကောင်းကြီးမင်္ဂလာကကြီးထွားလာတာကြီးထွားမှာပဲသူမွေးဖွားတဲ့အချိန်မှာ pain ဆိုရင်ဒါချင်းချင်းတွေမှာဒီကလေးကမွေးလို့ရတာအရွယ်တစ်ခုရောက်လာတဲ့ခါမှာလည်းမထင်မှတ်တဲ့အချိန်မှာဒီကလေးကသေသွားပြန်ရောဒါပေမဲ့ဘုရားသခင်ကပြန်ပြီးတော့အသက်ရှင်စေတယ်တနည်းအားဖြင့်ဘုရားရဲ့တာဝန်ကြီးကိုမြင်တွေ့ရတယ်ချစ်တော်ညီကောင်ဒီအရာကိုကျွန်တော်ဝိညာဉ်ကအမြင်နဲ့ကျွန်တော်မြင်တဲ့ခါမှာတခါတည်းမှာကျွန်တော်တချို့အရာတွေကဖယ်လိုက်ပြီးမဲ့ကျွန်တော်ကိုဘုရားသခင်တဖြည်းဖြည်းချင်းနဲ့ကျွန်တော်အထယ်ထဲမှာထည့်ပြီးတဲ့ကောင်းကြီးမင်္ဂလာတဖြည်းဖြည်းနဲ့ကြီးထွားလာစေတဲ့ရင့်ကျက်မှုတဖြည်းဖြည်းနဲ့အသက်ရှင်လာတော့အရာဟာလေလုယာသူ့အထဲမှာပေးလိုက်တဲ့နောက်ကောင်းကြီးကအဲ့ဒါအသက်နဲ့ရှင်တော့အရာဖြစ်တယ်အဲ့ဒါအသက်ရှင်တော့ကလေးဖြစ်တယ်အဲ့တော့ကျွန်တော်ဘုရားမှာသတိထားဖို့အတွက်ရည်ကြီးတယ်တခါတည်းမှာကြီးမားသောကောင်းကြီးမင်္ဂလာရှေ့မှာကွယ်နေသောအရာကအခြားအရာမဟုတ်ကျွန်တော်လက်တလုံးမှာလက်ခံယူလိုက်ဖို့အခွင့်သာနေတဲ့ကောင်းကြီးမင်္ဂလာဖြစ်နေတယ်စင်ပြေမှုဖြစ်နေတယ်ဒါပေမဲ့အဲ့ဒီအရာရဲ့နောက်ွယ်ကအရာကိုမြင်တတ်ဖို့အတွက်ပထမတစ်ချက်အနေနဲ့ကျွန်တော်တို့စင်ကျင်နှုံးသွင်းစီခြင်းပါလေလို့တော့ဒီနေ့ဒုတိယအမှုရာတစ်ခုကိုကျွန်တော်ကြည့်အောင်ယောရှုမတ်စာအခန်းကြီး1မှာပါတယ်နောက်ထပ်ထင်ရှားတဲ့အမျိုးသမီးတစ်ယောက်အကြောင်းကိုကျွန်တော်ကြည့်ဖို့အတွက်ဖြစ်ပါတယ်ယောရှုမတ်စာအခန်းကြီး1မှာတော့ဒီနေ့ယောရှုကဂျေရီခေါမြို့ကိုစူးစမ်းဖို့အတွက်တရှိုးနှစ်ယောက်ကိုလွှတ်လိုက်ပါတယ်ကျွန်တော်အလုံးသိတယ်ဒီတရှိုးတွေကိုဖတ်ထားပေးဖို့ကြွယ်ထားပေးဖို့သိမ်းထားပေးဖို့အတွက်ဘသူကရွေးချယ်ဆုံးဖြတ်ရလဲဆိုရင်သူ့အိမ်ထဲကိုတဲ့တဲ့ရောက်လာတဲ့အတွက်ရာခဲဆိုတဲ့ပြစ်ဒဇာအမျိုးသမီးတူကဒီအဖြစ်ပြက်မှာကြီးမားသောနေရာကနေပါဝင်လို့ဆိုတာတွေ့ရတယ်ရာခဲစီကိုရောက်လာတာကဒါအခွင့်အရေးပဲသူမြင်တယ်။ဘာလို့ဆိုတော့ကျွန်တော်ဒီနေ့ဒီ notebook တော့ကြည့်တဲ့ခါမှာเนาะဒီနေ့ငွေ7နှစ်လောက်ကိုကျွန်တော်ဖတ်ချင်တယ်။ယောရှုမတ်စာခိုင်နှစ်ငွေ7နှစ်เนาะဒီနေ့ဒါရာခတ်ပြောသောစကားဖြစ်တယ်။သို့ဖြစ်၍သင်တို့၌ကျမသည်ဂျေစုပြုသောကြောင့်သင်တို့သည်ကျမပေါ့ဖော်တို့၌ဂျေစုပြု၍ကျမမိဘညီမမောင်အစရှိသောသူတို့နှင့်သက်ဆိုင်သမျှသူတို့ကိုမသက်ဖဲအသက်ချမ်းသာပေးမည်ဟုသာရာဖျားကိုတိုင်တီး၍ကျင်းဆူကြပါစေ။မှန်သောလက္ခဏာတသက်ကိုလည်းပြီးခဲ့ကြပါဦးဆိုလေ။ငွေမတောင်းဘူး၊ရွှေမတောင်းဘူး။သူဘာတောင်းလဲဆိုရင် generation မျိုးဆက်မျိုးဆက်ကျမအမျိုးကိုမသက်ဖို့အတွက်ကျမကိုမျိုးဆက်မတုံးစေဖို့အတွက်ဆက်လက်စီစဉ်ဖို့အတွက်သူတောင်းတာ။သူရဲ့လုပ်ငန်းဆောင်တာကဘလို့မှဒီနေ့ဂုံတီရှိတဲ့အလုပ်မျိုးမဟုတ်အခုသူ့အိမ်ထဲကိုဝင်လာတဲ့သူတွေက နော်ဒီနေ့ကျွန်တော်အပေါ်မှာကြည့်တယ်ဆိုရင် तू သိတယ်ဘယ်လိုလူလဲဆိုရင်ထာဝရဘုရားသည်အငယ်ကိုမှာထာဝရဘုရားသည်သင်တို့အားဤပြည်ကိုပေးတော်မူကြောင်း၎င်းသင်တို့ကိုငါတို့သည်ကြောက်လန့်အားကြီး၍သင်တို့ကြောင့်ပြည်သူပြည်သားပေါင်းတို့သည်စိတ်ပြတ်ကြောင်း၎င်းကျွန်မသိပါ၏သင်တို့သည်အဲဂုတုမှထွက်လာသောအခါအေရုံပင်လယ်ရေကိုထာဝရဘုရားခန်းချောက်စေတော်မူကြောင်း၎င်းယောရန်ပြည်မြစ်တဖက်၌နေသောသင်တို့ရှင်းရှင်းဖြစ်စီသောအာမောရိရှင်ပြည်ရှိဟုန်အော်ယာတို့၌သင်တို့ပြုသောမှုကြောင်းကျွန်ုပ်ကြားပြီကျမသိတယ်တဲ့ရှင်တို့ဖះကနည်းနည်းရမဟုတ်ဘူးတဲ့အေဒုံကိုနှစ်ချမ်းခွဲပြီးပင်လယ်ရေကိုခန့်လျှောက်ခဲ့တဲ့ဖះတဲ့အဲ့ဒီဖះလူတွေကျမအိမ်ထဲကိုအခုရောက်လာပြီတဲ့ဒါပေမဲ့အဲ့ဒီသူတောင်းမဲ့အရာကိုရှေ့မှာကွယ်နေအရာတခုရှိတယ်အဲ့ဒီကွယ်နေတဲ့အရာကတော့သူ့ဘဝပဲအင်မတန်မှသူ့ရဲ့နှိမ်ကြတဲ့ဘဝဘယ်သူမှသူ့ကိုအထင်မကြီးတဲ့ဘဝဘယ်သူမှမလေးစားတဲ့ဘဝတနည်းအားဖြင့်လူရှင်းမှာဘာသိခါမှမရှိဘူးလို့တော့ပြောလို့ရတဲ့အရာတခုကသူ့ကိုကြွယ်ကားနေတကယ်တော့ဒီလိုမျိုးသီးတယောက်အနေနဲ့စဉ်းစားတဲ့အစ်သေးလေးအေးတာပဲငါဘွားကြည့်ကြည့်နော်သူများရဲ့မျက်စောင်းထိုးခံရတယ်သူများအထင်မြင်သေးခံရတယ်သူများဇတိခွက်တမှာအသက်ရှင်ရတယ်သူများနော်ဒီနေ့အခကျင်းဝင်ပြီးပြောပြောပါတဲ့ဘွားမှာအဖြစ်ခံဘွားမှာအသက်ရှင်နေတဲ့ဘွားလာပြီးသက်ပြီးသေသွားလဲအေးတာပဲလို့ပဲစဉ်းစားစရာအကြောင်းရှိတယ်ဒါခါလေကျွန်တော်ရဲ့သိငယ်မှုဟာဘုရားသခင်ရဲ့ပြင်ဆင်ထားတဲ့ကောင်းကြီးမလားကွဲကားတတ်တယ်။ဘုရားသခင်တခုခုကျွန်တော်အခွင့်ပေးဒါပေမဲ့ကျွန်တော်အေးငါမထိုက်တန်ပါဘူးဟဲ့ငါလည်းဒါခါလေနှိမ့်ချတာမဟုတ်ဘူးနော်ကျွန်တော်စိတ်သက်ကြနေတာကျွန်တော်ကကျွန်တော်သိငယ်နေ။ Oh I'm not deserving ငါနဲ့မထိုက်တန်ပါဘူး။ Oh ငါဒါသခင်ဆိုဖို့အတွက်ငါမထိုက်တန်ဘူး။ငါဘုရားကြောင့်ပေါင်ဖို့အတွက်မထိုက်တန်ပါဘူး။ငါသက်သေခံဖို့အတွက်မထိုက်တန်ပါဘူး။ Oh ငါပေါင်ဖို့အတွက်မထိုက်တန်ဘူး။ငါစင်မော်တက်ဖို့အတွက်မထိုက်တန်ပါဘူး။ Oh ကျွန်တော်ကကျွန်တော်ဖြစ်နေတာကျွန်တော်ကျွန်တော်ဖြစ်နေတာဘယ်သူမှလာမပြောကိုဘအထဲကဖြစ်နေ insecure ကိုကကိုမလုံခြုံမှုဖြစ်နေကိုစိတ်ပါကိုကမလုံဖြစ်နေကိုနောက်ကျောကိုမလုံဟောငါမှဒီလိုအတိတ်ရှိခဲ့တယ်ငါမှဒီလိုအာနေချက်ရှိတယ်ငါမှဒီလိုကဲထားဆိုရာခတ်ဘယ်လိုလုံးလဲအတိတ်မဟုတ်ဘူးပြစ်စုံပံပါပါဒါပြစ်စာအိမ်အဲ့ဒါရအဲ့ဒီအိမ်ထဲကိုဝင်လာတာတချို့နှစ်ယောက်ကအဲ့တော့ तू ခုမြင်ပြီဒါလူလို့ तू မမြင်ဘူး तू ဒီလူတွေနောက်မှာရှိနေထာဝရဖရာဧဒုံနှစ်ချမ်းခွဲရတဲ့ဖေဟာနည်းနည်းရတော့မဟုတ်ဘူးဒီအခွင့်ရေးဒီကောင်းကြီးမင်္ဂလာကိုငါယူမယ်သူဘာတောင်းတာလဲဆိုကျွန်မကိုရှင်တို့လာရင်ငွေတသိန်းပေးပါရွှေထုတ်ပေးပါလို့မတောင်းဘူးကျွန်မရဲ့မျိုးဆက်ကိုကျွန်မရဲ့ generation ကိုကောင်းကြီးပေးပါအသက်လွတ်စေပါအသက်တောင်းတာတောင်းတဲ့အတိုင်းဖြစ်တယ်တောင်းတဲ့အတိုင်းပေးတယ်တချို့တွေကိုရှော့ချလိုက်တဲ့ကျိုးနီလေးကိုခြေချင်းအဖြစ်ရာခက်ရဲ့အိမ်တော်မိသားစုကအသက်လွတ်တယ်ဒါမဲ့ဖရာသခင်ကလေကျွန်ုပ်ဖရာကလေတောင်းမှန်ချန်စီများတဲ့တောင်းလုံးကထူချောက်ဆိုပြုတဲ့ဖရာဖြစ်တယ်ဟာလေလုယာ။ယာခက်ကသူ့တအိမ်သားအသက်ရှင်ဖို့အတွက်ပဲသူတောင်းတာ။ဖရာကပြင်ဆင်လာတဲ့ခါမှာအဲ့ဒီမျိုးဆက်ကနေအဲ့ဒီ generation ကနေဒီနေ့သခင်ယေရှုထိဆင်းလာတယ်။မဿဲထဲမှာရေးထားတဲ့သခင်ယေရှုရဲ့ဆွေစဉ်မျိုးဆက်စီးနေမှာသူ့ပါသွားတယ်။သူ့ပါသွားတယ်။ရှားလာဣသေလအမျိုးတလောက်တော့အမျိုးသမီးတွေများတာ။တလောက်တော့ထင်ပေါ်ကျော်ကြားလူတွေများတာ။မျိုးဆက်လိုင်းကိုစီတဲ့ခါမှာတလောက်တောင်ရှားသလားဘုရားသခင်ကမရှားဘူးဒီအမျိုးသမီးကရွေးယူလိုက်တာသူ့ရဲ့ choice သူ့ရဲ့ရွေးချယ်မှုအဲ့ဒါကြည့်နော်တခါလေကျွန်တော်တို့က generation နဲ့ပတ်သက်တဲ့ကောင်းကြီးမင်္ဂလာကျွန်တော်မတောင်းရဘူးဘာလို့ကျွန်တော်ကရုပ်သိမ်းနေနေတာကြည့်နော်အိုးငါလည်းမပြည့်စုံအေးလေအဲ့တော့ငါသားသမီးကိုတခါလေကိုယ်သားသမီးတော့ကိုယ်ကောင်းမဆူရဲဘူးကိုယ့်ဘာကိုကြောရမလုံတော့အဲ့ဒါမဖြစ်သင့်ဘူးကျွန်တော်တို့ကကြည်ကြည်နဲ့တည်းကျွန်တော်ကောင်းကြီးမပေးရဘူးတခါကြရင်ကိုကမပြည့်စုံတဲ့ခါမှာအေးငါကတော့ဒီနေ့ဥပမာပေါ့ကိုကအိမ်တော်ရေးအဆင်ပြေအဲ့တော့ကိုသားသမီးအိမ်တော်သွားပြီးတော့ကောင်းကြီးပေးရမှာကိုတည်းမှမလို့ no မဆိုင်ဘူးဖခင်ရဲ့အသွေးတော်ကပြောင်းလဲဖြစ်စေနိုင်တယ် hallelujah ချိန်ပြစ်နိုင်တယ်ဒီမှာပြောင်းပလိုက်တာပြောင်းပလိုက်တာရိုးရိုးပြောင်းသွားတာမဟုတ်ဘူးနော်ကယ်တင်ရှင်မေရှိယလာတဲ့လမ်းကြောင်းတည်းအထိပြောင်းပလိုက်တာသူ့ရဲ့ရွေးချယ်မှုလေငါဘလို့ပဲဖြစ်ခဲ့ဖြစ်ခဲ့ငါဘလို့ပဲနေနေငါဘွားဘလို့ပဲစုပ်ပြက်စုပ်ပြက်ခဲ့ငါမှဘလို့ပဲသင်ငယ်ဆရာကြီးဂျုံခဲ့ဂျုံခဲ့ no ရင်းနေကဆက်ပြီးငါအိမ်ထဲမှာရှိတဲ့မိသားစုကကောင်းကြီးဖြစ်ရတယ်လို့သတ်မှတ်တာသူ့အိမ်ကကောင်းကြီးမှမဖြစ်တာဒါပြစ်စားအိမ်ရတကယ်တော့ဒါပေမဲ့သူ့ရဲ့ရက်တည်မှုသူ့ရဲ့စကြံသူ့ရဲ့ကွယ်ထားနေသင်ငယ်မှုအားလုံးဖယ်ထားပြီးတော့အနောက်မှာရှိတဲ့ဖခင်ရဲ့ကောင်းကြီးမင်္ဂလာကို तू လမ်းယူတာ तू လမ်းတောင်းတာပြီးတယ်ဖခင်ကပြီးတယ်ဖခင်ချိန်တတ်တယ်ဖခင်ချိန်တတ်တယ်သူ့နေရာမှာကျွန်တော်တို့တောင်းရဲပါမလားအဲ့ဒီအရာကြီးကိုသိလဲသိပေါ့အေးပေါ့ဟဲ့ဘသူမှတော့ဒီအာမျိုးမစိတ်ကူးတော့တဲ့အချိန်ပါ तू တောင်းတယ်တောင်းယုံမကတောင်းပန်ကြံစီများတဲ့တာလွန်နေထူးခြားစွာပြုတဲ့ဖရာဟာ ဒီနေ့ဒီအမျိုးသမီးကိုကောင်းကြီးပေးအောင်ဒါမကပဲသူ့ generation ကိုကောင်းကြီးပေးခဲ့တယ်။ဒါကြောင့်ချစ်တော်ကြီးကမို့ပထမတစ်ချက်မှာကောင်းကြီးမင်္ဂလာရှိမှာနောက်ထပ်ကောင်းကြီးလေးတစ်ခုကွယ်နေရဲ့ခါမှာကျွန်တော်မမြင်ပဲနဲ့ယူလိုက်မိတယ်။ယူလိုက်မိတယ်။အီတော်လူပေါ့။ဘာယန်စာနေချိန်မှာကြီးမားတဲ့ကောင်းကြီးမင်္ဂလာရဲ့ရှိမှာဒီပဲဟင်းလေးတစ်ခွက်ဆိုတဲ့ခဏတာအစဉ်ပြေတဲ့အရာလေးတစ်ခုနဲ့သူလဲလိုက်တယ်။ချက်လေးတစ်ချက်လေးပဲတစ်ချက်လေးပဲဒါပထမတစ်ချက်မှာကျွန်တော်စင်ကျင်မှုအတွက်ဖြစ်လို့ဒုတိယတစ်ချက်မှာကျွန်တော်ဘာရင်နဲ့တိမ်ငင်နေလဲဘယ်ယာတွေကစိတ်ထဲကြနေလဲဘယ်ယာကြီးကြောင့်ကျွန်တော်ဝမ်းနဲ့အားရော့နေလဲဘယ်ယာတွေကဖျားရှိမှာစုမတောင်းရဲတော့အောင်ကျွန်တော်ရဲ့မျိုးဆက်ကိုကောင်းကြီးမပေးရဲတော့အောင်ကျွန်တော်ရဲ့အသက်တာထဲမှာအားရော့စိတ်ပြတ်နေလဲဒီနေ့ဘုရားသခင်ကဒီအမှုရာကိုထည့်ထားတယ်ယာခတ်ဟာတိမ်ငင်မှုနဲ့ क्वे နေတဲ့ဘဝဇိုးနဲ့ क्वे နေတဲ့အမဲဆက်ကြီးနဲ့ क्वे နေတဲ့လူတိုင်းရဲ့ဥပခါပြုခြင်းလူတိုင်းရဲ့ပြစ်တင်ခြင်းနဲ့ကွယ်နေတဲ့အချက်ကိုဖယ်ပြီးတော့အနောက်ကကောင်းကြီးမင်္ဂလာကိုသူရအောင်ယူသွားတယ်။ကျုံးဒီတခုခုဖျားနဲ့ပတ်သက်မဲ့လှုပ်တိုင်းရှာတန်းအဲ့စကားလာတယ်။အမြဲတမ်းလာတယ်။နင်ကဘာမလို့လှုပ်ပါလဲ။နင်ကဘာမလို့လဲ။နင်ကဘာဖြစ်လဲ။အဲ့ဒါအမြဲတမ်းလာရင်တော့ဘယ်လောက်သိလို့လဲ။ဘယ်လောက်တက်လို့လဲ။ဆရာကြောင့်သွားတက်မယ်။ဘယ်လောက်သိလို့လဲ။စာဘယ်လောက်ရလို့လဲ။အမဲသွားလာတာအမြဲလား။အချိန်ဘယ်လောက်ရှိလို့လဲ။လာမှာပဲ။လာမှာပဲနင်အောင်တော့နင်ဘာလို့မလဲအမေလာတော့နင်တရားဟောဘူးနားထောင်မလဲနားမထောင်နော်ဒီနေ့နော်ကိုအေးကလူတွေကလည်းအားပေးနင်သွားပြောငါနားမထောင်နော်တရားနော်အင်ကလူတွေကတော်တော်အားပေးတာနော်အဲ့လိုအလိုအဖွဲ့တွေနော်ဆိုတော့ကျွန်တော်တခါလေးအာရော့စစ်ပြစာဒါလည်းလာကျွန်တော်အများနဲ့ထုံးနဲ့အများနဲ့ထုံးနဲ့ဘုရားသခင်ဂျေစုပြုပါဆိုတဲ့စကားကိုတော့ကျွန်တော်မပြောရဲလောက်အောင်ကျွန်တော်ကိုသိငယ်စေတဲ့အရာတွေအများကြီးဖြစ်စေအဲ့တော့ယာခတ်ဟာအဲ့ဒီတကားတစ်ချက်ကိုဖယ်ထုတ်ပြီးတော့ဘုရားသခင်ပေးတဲ့ကောင်းကြီးမင်္ဂလာကိုရယူသွားတယ်ဆိုတော့ကိုသိမြင်ခံစားရဖြစ်ပါတယ်တတိယနဲ့နောက်ဆုံးတစ်ချက်ကောင်းကြီးမင်္ဂလာကိုဖြစ်သွားစေတဲ့သူကတော့ရူတာဖြစ်ကျွန်တော်ရူတာဝတ္ထုကိုတစ်ချက်လေးအတူတူကသွားခြင်းနဲ့ရူသဝတ္ထုမှာနောမီနဲ့မိသားစုအစာခေါင်းပါတဲ့ခါမှာမောဘပြည်ကိုပြောင်းရွှေ့သွားကြတယ်ဘက်လင်ဟန်ဟော့ဆောဘရဂန်ဒီတော့ဒီနေ့သူတို့မောဘပြည်ကိုအစာခေါင်းပါတဲ့ခါမှာပြောင်းသွားတယ်ခဏတာအစဉ်ပြေမှုအတွက်တော့သူတို့ဖျားရှိတဲ့အရက်ကနေဖျားမရှိတဲ့နေရာတစ်ခုကိုထွက်သွားကြတယ်ကာလကြာတဲ့ခါမှာအီလီမလက်ကမာလုံရောခိလီရောအားလုံးသိနောမီနဲ့ရူသရဲ့အော်ရဖာရဲ့ချွေးမနှစ်ယောက်မောဘပြည်သူချွေးမနှစ်ယောက်ပဲကျန်တဲ့ခါမှာကဲတချိန်တော့နောမီကငါအိမ်ပြန်တော့မယ်ပြန်သွားပြီအော်ရဖာလည်းမင်းတို့သွားရောလို့ပြောတဲ့ခါမှာအော်ရဖာလည်းနှုတ်ဆက်ပြီးထွက်သွားတယ်ဒါပေမဲ့ရူသကလိုက်လာတယ်လိုက်လာတယ်အတင်းထားခဲ့တယ်အတင်းလိုက်လာတယ်နော်ဒီနေ့ထူးခြားတယ်နော်ယောက်မနာကိုလိုက်ချင်တာသူတယောက်ပဲရှိဒါကြောင့်စပြီးတော့ထူးခြားရတာเนาะသူအသက်တာเนาะထူးခြားပဲเนาะဒီနေ့เนาะထူးထူးဆန်းဆန်းเนาะဒီတစ်ပတ်မှာရှင်မြတ်ထမရနေ့ဆိုတော့အေးဝင်းကျင်မှာဖတ်တော့တ냐တူဆောင်ရေးတာပေထရုသခင်ယေရှုကိုဘာလို့ညင်းတာလဲဘာလို့ညင်းတာလဲသူကမေးဘာလို့ညင်းတာလဲညင်းတယ်လေတဲ့သုံးချိန်ညင်းတယ်လေဘာလို့ညင်းတာလဲညင်းမှာပေါ့သခင်ယေရှုကသူ့ရောက်မှယူအနာရောက်ကပေးညင်းလိုက်တာဟုတ်တယ်ဒီတိုင်းပြောတော့စံစာပြောရမို့တော့เนาะခွာရတော့မှာဆိုတော့ဟုတ်တော့လဲဟုတ်တယ်เนาะတော်သူသွားမဲ့ခီးစင်ကိုသခင်ရှုကသွားညှိလိုက်တော့နော်တတန်ရှည်သွားတော့မှတ်ထားတာဖြစ်မယ်နင်အလှကြောင့်ငါညင်းမယ်နော်နော်ဖြစ်သွားဖြစ်မယ်နော်ဒါကကြီးစရာပြောတာပါတကယ်တမ်းတော့ရူသာလိုက်သွားတဲ့နောက်ွယ်မှာအကြောင်းရှိတယ်အဲ့ဒါဘာလဲဆိုနော်မီထက်စိတ်ဝင်စားစရာကောင်းတဲ့အရာကနော်မီဖျားဖြစ်တယ်ကိုရောသွားရနောက်ကိုကျမသွားမယ်ကိုရောအိတ်တဲ့နေရာမှာကျမအိတ်မယ်ကိုရောစားသူစားမယ်ကိုရောဒီကျမမျိုးအရေးကြီးဆုံးကကိုရောဖျားသည်ကျမဖျားလို့သူကဝန်ခံပြီးလိုက်သွားတာဖြစ်ဝန်ခံပြီးလိုက်သွားတဲ့ခါမှာတော့ဒီနေ့အင်မတန်မှခါတီးနေတဲ့နော်မီသူကသူနော်မီလို့တော့မခေါ်ပါနဲ့တော့တဲ့မာရလို့ခေါ်ပါအထိတင်ငယ်ခါတီးနေတဲ့သူဖြစ်တယ်ဒါနဲ့သူတို့ရောက်သွားတဲ့ခါမှာရူသကအခွင့်အရေးကောင်းကြီးမင်္ဂလာတစ်ခုမြင်တယ်ကျွန်တော်ဒီကျမ်းပါလေးကိုဖတ်ချင်တယ်တရားဟောကျမ်းအခန်း24အငယ်19တပိုက်ကိုကျွန်တော်ဖတ်ချင်တယ်တရားဟောကျမ်းအခန်း24အငယ်19ရန်မှာပေါ့တင်းဒီကိုလေနိုင်အသီးနံရိတ်သောအခါမိလျော်သောကောက်လိုင်းကိုပြန်၍မယူရ င်ပြုလျာ၌သင်ဖျားခင်ထာဝရဖျားသည်သင်ကိုကောင်းကြီးပေးတော်မူမိကြောင်းထိုကောက်လိုင်းကိုတပါးမျိုးသားမိဘမရှိသောသူမုတ်ဆိုးမအဖို့ထားရမည်အဲ့တော့တရား124 29မှာတွေကဖျားခင်ကဒီကောင်းကြီးပြင်ဆင်ထားတယ်လေလုတ်တဲ့ခမားတဲ့မိလျော့သောကောက်လိုင်းဆိုတာသင်ရင်ပြုရင်နဲ့ပြုတ်ချခဲ့တဲ့အကျွင်းကြံရှိမယ်ဥမာအသီးနှလုံးခူးတယ်တလုံးကချင်းနဲ့ရောက်သွားမယ်တလုံးကလိမ့်ပြီးတော့တော့ပြုတ်သွားတယ်အဲ့ခါကျရင်နဲ့လိမ့်သွားတဲ့အသီးတွေကောက်လိုင်းတွေကိုလိုက်ရှာမနေတော့လိုက်မယူနဲ့တော့တဲ့ leave it ဒီတိုင်းထားခဲ့ပါတယ်ဘာထွက်လဲဆိုဘသူတွေလာကောက်ယူလို့ရလဲဆိုရင်တပါးမျိုးသားတွေမိဘမရှိတဲ့သူတွေမုတ်ဆိုးမတွေခက်ခဲနေတဲ့သူတွေလာပြီးတော့တဲ့ဒီအစာကိုကောက်ယူစားသုံးပါစေသူတို့အတွက်စားစရာရှိသွားအောင်ဖခင်ကအစောကြီးတည်းကခက်ခဲသောသူတွေအတွက်ကောင်းကြီးမင်္ဂလာတစ်ချက်ကိုပြင်ဆင်ထားတယ်။အဲတော့ရူသားကတပါးမျိုးသားမောဘပြည်သူဖြစ်ပေမဲ့ဒီနှုတ်ဘတ်တော်သူသိတယ်။ဘာလို့ဆိုသူကဣသေလအမျိုးအိမ်မှာနေတဲ့ဒီမိသားစုနဲ့အတူသူကြီးပြင်းလာတဲ့ခါမှာဒီမိသားစုကနေပြောတဲ့ဒီနှုတ်ဘတ်တော်သိတယ်။ရူနောမိတော်မှဒီစကားကိုအရင်စမပြော။ဒါပေမဲ့ရူသားကသိတယ်။အဲတော့ကျွန်တော်အလုံးသိတယ်။အဲ့ဒီကြမ်းချက်အဲ့ဒီနှုတ်ဘတ်တော်အဲ့ဒီအခွင့်အရေးအဲ့ဒီကောင်းကြီးမင်္ဂလာအမိပြုပြီးတော့ရူသားဒီမောတော့ဒီနေ့ဘောဇာရဲ့လေကွက်ထဲမှာသွားပြီးတော့စပားကြံကောက်တယ်။ကျွန်တော်အားလုံးသိတယ်။ဘောဇာတွေ့တဲ့အခါမှာရူသားပေါ်မှာ favor မျက်နှာသာပေးတယ်။ကောက်လိုင်းနေပူချပေးတယ်။ရေတောက်စေတယ်။ပေါက်ပေါက်စားခိုင်းတယ်။ပို့ပြီးတော့ရတယ်။သူများထက်ပို့ပြီးတော့ရတယ်။ကြည့်နော်။အဲ့တော့ရူသားမှာကောင်းကြီးမင်္ဂလာအစဉ်ပြေတဲ့အရာခံစားရတယ်။အဲ့ဒီအစာနဲ့သူလည်းစားတယ်။မုံဆိုးမအကြီးဖြစ်တယ်။နောမီကိုလည်းသူကြွေးတယ်။ဒါပေမဲ့ရူသားမသိသေးတဲ့နောက်တစ်ခါချက်မှာကာနေတဲ့ကောင်းကြီးမင်္ဂလာတစ်ခုရှိတယ်။အဲ့ဒါဘသူပဲသိလဲလို့မင်းနောမီပဲသိတယ်။ရူသားမသိဘူး။ရူသားအဲ့လောက်ထိမသိဘူး။အဲ့ဒါဘာလဲဆိုရီဒီမာလို့ခေါ်တဲ့ရွေးနှုတ်ပိုင်သတော်သူ။မင်းဘယ်လက်ခွဲတဲ့ရောက်သွားတယ်လို့မေးတဲ့အခါမှာဘောဆာလို့ပြောတဲ့အခါမှာ तू သိသွားပြီ။နောမီကသိတယ်။အဲ့ဒါတဲ့အမျိုးတဲ့ရွေးနှုတ်ပိုင်သောသူဖြစ်တယ်။ရွေးနှုတ်ပိုင်သောသူကဆုံးရှုံးသွားတဲ့အရာအားလုံးပြောင်းလဲရွေးနှုတ်နိုင်တယ်။ကျနော်ရူသားနေလေခွက်ထဲမှာဘလောက်ပဲသူများထက်နှစားရတယ်ပြောပြောသုံးစားရတယ်ပြောပြောအဲ့ဒါဒေးလီပဲတနက်စာပဲတနက်စာပဲဇယ်နှစ်စာကွာ generation တော့မပြောင်းတော့သူကမောပါမောပါအမျိုးပဲအခုနော်မီပြောနေတဲ့အရာကတနက်စာတဲ့အစာမဟုတ်တော့တကွက်စာမဟုတ်တော့တသက်စာထာဝရစာတွေပြောနေတာအဲ့ဒီအရာကိုရူသားမသိဘူးမမြင်ရဘသူသိနေလဲဆိုနော်မီသိတယ်ဒါမဲ့ဘာကကွယ်နေလဲလို့မေးရင်နော်မီရဲ့ခါတီးခြင်းနဲ့နော်မီရဲ့သူ့ကို rejection ကကွယ်နေတယ်တကယ်တမ်းတော့နော်မီကသူ့ကိုခေါ်ခြင်းလို့ခေါ်လာမဟုတ်အချိန်ချင်းထားခဲ့တာသူလိုက်လာတာကြည့်နော်အခုမှဒီအဖွားကြီးကဘာစကားပြောတာလဲလို့သူစဉ်းစားစရာရှိတယ်နောက်ပိုဆိုးတဲ့အရာကနော်မီဒရူသားကိုခိုင်းတဲ့ကိစ္စကမင်းကလေးတယောက်နေစဉ်းစားရင်တုံတုံမလုပ်ချင်တဲ့အလုပ်မျိုးရေမိုးချိုးအလှပြင်ပြီးတော့ညတကောင်ချင်းမှာဘောဆာရဲ့ခြေတော်ရင်းမှာသွားအိပ်ရမှာကျမကိုအဝတ်တော်ဆုံးနဲ့ဖုံးမှလို့သွားပြောရမယ်ကိစ္စဘယ်သူလုပ်ချင်မလဲကြည့်နော်အဲ့တော့ဒါပေမဲ့ရူသားမသိတဲ့ကောင်းကြီးမင်္ဂလာနော်မီမှာရှိနေတယ်ဟုတ်တယ်တခါတည်းမှာနော်မီဟာခါသီးတဲ့သူဖြစ်ပါစေနော်မီဟာတခါတည်းမှာပုံသက်တွေမရှိတဲ့သူပဲကျွန်တော်ပြောပါစေဘလို့ပဲဖြစ်နေပါစေရူသားမသိသေးတဲ့အရာကြီးနော်မီသိတာအများကြီးရှိတယ်တခါတည်းမှာကျွန်တော်ကကိုတိကိုတက်ကိုနားလည်လာတဲ့ခါမှာကျွန်တော်ကမာနဆိုတဲ့အရာဖြစ်လာတယ်။တွေ့မလားဖွားကြီးငါရှာကျွေးလို့နေစားနေရတဲ့ပုံစံမျိုးဖြစ်သွားတယ်။မဟုတ်ဘူးတကယ်တမ်းတော့ရူသားမသိသေးအရာနော်မီမှသိနေတယ်။တကယ်လည်းအဲ့ဒီအိမ်မှာလှုပ်ရှားနိုင်တဲ့အရာကရူသားဖြစ်တယ်။ဒါပေမဲ့ရူသားမသိသေးတဲ့မင်္ဂလာတစ်ခုနော်မီသိတဲ့အရာရှိတယ်။အဲ့ဒီအရာကနှစ်ဘဝတစ်ခုလုံးပြောင်းသွားမယ့်အရာ။ရွေးနှုတ်ပိုင်သားတဲ့သူကအဲ့ဒါဘောဇာပဲ။အဲ့ဒီကောင်းကြီးမင်္ဂလာကိုနော်မီကရူသားကိုဖွင့်ပြတဲ့အခါမှာရူသားဝန်ခံခဲ့တယ်။ဝန်ခံခဲ့တယ်။ဝန်ခံတဲ့အတိုင်းဘောဇာခြေတော်ရင်ကိုဝင်သွားတဲ့အခါမှာကျွန်တော်အားလုံးသိတယ်။အဲ့ဒီရူသားကိုရွေးနှုတ်ပလိုက်တယ်ဘောဇာက။ဆုံးရှုံးသွားတဲ့လေခွက်တွေအိမ်တွေမြေတွေလေတွေယာတွေခြံတွေမကောက်ဘူး။ရူသားရဲ့ဘဝပြောင်းသွားတာ။မောဘမျိုးစွာစီစဉ်မျိုးဆက်ဆက်တိုင်အောင်ဘုရားသခင်ရှိကိုဝင်ခွင့်မရတဲ့အမျိုးဖြစ်တယ်။ဒါပေမဲ့စောစောကပြစ်စာရခနဲ့အတူဆွေစဉ်မျိုးဆက်စရင်ထဲမှာရူသားနာမည်ပါလာတယ်အဲ့ဒီ generation ပဲအဲ့ဒီအမျိုးပဲအဲ့ဒီအမျိုးပဲ အဲ့ဒီအမျိုးပဲအဲ့ဒီ generation မှာသူပါသွားတယ်ပြောင်းလဲသွားတယ်ရှင်းနော်အဲ့တော့တခါတည်းမှာဘဝရဲ့ခါတီးခြင်းနေဖျားသခင်ပြည့်တဲ့အခွင့်အရေးကိုမကွယ်နိုင်ဘူးအတွက်အရေးကြီးတယ်တယက်စာလေးပဲစားနေပြီးအစဉ်ပြေနေအရာတွေကဖျားသခင်ရဲ့ထာဝရနဲ့ရှင်တော်ပြည့်တဲ့ကောင်းကြီးမင်္ဂလာကိုမကွယ်နိုင်ဘူးအတွက်အရေးကြီးတယ်လုံရင်လုံနိုင်လောက်ရတဲ့ခစ်ကြီးမှာလုံလေရှာလေပတ်စံရလေရပါတယ်ရပါတယ်ဒါပေမဲ့အဲ့ဒီအရာကထာဝရနဲ့ရှင်တော်ကောင်းကြီးမင်္ဂလာကိုမကွယ်သွားဖို့အတွက်အရေးကြီးတယ်ရူသားကလေကွက်တဲ့မှာနေကောက်ရှင်ကောက်တော့ရတယ်သူများထောင်သူကပူရနေအောင်သူများထက်သူကပို့ပို့ပို့ပို့ရနေတာကြည့်နော်တခါလေကျွန်တော်ကတခါလေဖျားသင်ကောက်ကောင်းကြီးပေးတယ်ချီးမြှောက်တယ်အလုပ်ထဲမှာအစဉ်ပြေတယ်လုံရင်လုံတော့ရတယ်လုံရင်လုံတော့ရတယ်လုံရင်လုံတော့ရတယ်လုံတော့အေးစပါလေထဲမှာပဲကျွန်တော်ဒီကြာလေပင်မလာဒါမဲ့ဘုရားသခင်ကြီးရဲ့ပြင်ဆင်ထားတဲ့အရာကရူသားရဲ့ life ကြီးတစ်ခုလုံးကိုချိန်လိုက်တာ။စပယ်ချန်ကိုကောက်စားရတဲ့မုတ်ဆိုးမမောဘအမျိုးသမီးဘဝကနေလေယာအားလုံးကိုပိုင်တဲ့ဘောဆာရဲ့ရွေးနုတ်ခြင်းမင်္ဂလာကိုခံစားရရှိတဲ့ကောင်းကြီးမင်္ဂလာဖြစ်တယ်။ဒါမဲ့ကောက်တိုင်းရနေတဲ့ကောင်းကြီးမင်္ဂလာကထိုကောင်းကြီးမင်္ဂလာကိုမကွယ်ထားမိဖို့အတွက်အင်မတန်မှအရေးကြီးတယ်။ယူလီပြောရင်ကျွန်တော်ရဲ့နေ့စဉ်အသက်တာရဲ့အစဉ်ပြေနေတဲ့ကိစ္စတွေကဖျားကိုမရှာမိလောက်အောင်မကွယ်ကာတင်မှုတွေအင်မတန်အရေးကြီးတယ်။လုံတိုင်းအောင်မြင်တဲ့ကိစ္စတွေကဖျားကိုမရှာမိဖို့ရန်အတွက်မကွယ်သွားဖို့အတွက်အရေးကြီးတယ်။အစဉ်ပြေမပြေတာတော်သေးအစဉ်မပြေဖျားကိုကျွန်တော်ကရှာတတ်တယ်။ဒါပေမဲ့အစဉ်ပြေလွန်းသွားတဲ့ခါမှာအဲ့ဒါကြီးကဖျားကွယ်သွား။အိုးနော်မီရဲ့ဘာလို့လို့လဲ။ကျမလေခွက်တဲ့သွားကြည့်သူများတဲ့နှစ်ဆသုံးဆရနေတာကောက်ရင်ကောက်တော့ရနေတာဘာပူလဲဘာချေတော်ရင်နေဝင်စရာလို့လဲဘာရွေးနှုတ်စရာလို့လဲတော့ဒီနေ့ကျမသွားကောက်ပေးမယ်ကြိုက်တော့စားခဏနေကျမတို့နော်စားရုံကောက်ရမှာကပဲရောင်းချပြီးတော့စီးပွားရေးလုပ်ငန်းလုပ်ရင်အောင်မြင်သွားမှာပေါ့သူတို့တွေးရင်တွေးလို့ရပါတယ်ဒါပေမဲ့နော်မီပြောရစကားငါသမီးတဲ့နေ့အတွက်ညင်ဝတ်ရအောင်ငါရှာမယ်ပတ်စံရှာပေးမယ်လို့ပြောရမို့ညင်ဝတ်ရ restအဲ့ဒါဘောဇာချီတော်ရင်ဖြစ်တယ်ဒီနေ့ဘောဇာဒီရွေးနှုတ်ပိုင်တော်သူဖြစ်တဲ့ဒီနေ့သခင်ခရစ်တော်ကိုပုံဆောင်လဲရှိတယ်အဲ့ဒီ blessing ကဘယ်ထိသွားလဲသိလား generation ကိုသွားတယ်အဲ့တော့ဒီနေ့ရှုနေအမျိုးသမီးပြစ်စာရာခတ်ရူသသုံးယောက်စလုံးဒီအမျိုးသမီးသုံးယောက်စလုံးရတဲ့ကောင်းကြီးမင်္ဂလာက not just one time ဒီနေ့ဟာတခုတည်းတစ်ချိန်နဲ့တစ်ခါတည်းเนาะဒီနေ့ဒီမျိုးဆက်တခုတော်တော်မဟုတ်ဘူးgeneration by generation မျိုးဆက်ပြီးမျိုးဆက်ပေါင်းများစွာကိုစီစဉ်သွားတဲ့ကောင်းကြီးမင်္ဂလာဖြစ်တယ်။အဲ့တော့ဒီမျိုးသမီး3ခုဟာလက်တလောရတဲ့ကောင်းကြီးမင်္ဂလာအလုံးရှိတယ်။အလုံးရတာပဲ။အလုံးရရခက်လဲသူ့အိမ်မှာသူ့အစဉ်ပြေနေရမယ်သူ့စီပွားရေးလုပ်ငန်းနဲ့နော်။ဒီနေ့ရှုနေမျိုးသမီးလည်းထင်ရှားသောသူဖြစ်တယ်။ဘိုးချုပ်မင်းကိုပြောမလားရှင်ပြန်ပြောမလားဆိုရဲအခွင့်အရေးသူ့စီရောက်လာတာပဲ။ရူသာလည်းကောက်ရင်ကောက်တော့ရမှာသူများတဲ့2ဆ3ဆ favor ရနေတဲ့အသက်တာတွေမှာပဲ။ဒါပေမဲ့သူတို့သုံးယောက်စုံအသက်တမှာနောက်ွယ်မှာကတ်နေတဲ့အရာကိုမြင်တတ်တယ်။အဲ့ဒီအရာနဲ့အတူမျိုးဆက်ကကောင်းကြီးဖြစ်သွားတယ်။ယနေ့ကျွန်တော်အဲ့ဒါမြင်ဖို့အတွက်အရေးကြီးတယ်။ Let Lord တစ်ဖြက်စာကျွန်တော်တို့တယောက်နှစ်ယောက်စာအတွက်မဟုတ်ဘူး။ဒီလိုပြောလို့ကိုယ်မှသာသမီရှိတာမရှိတာနဲ့မဆိုင်ဘူး။ကျွန်တော်တို့စီးဆင်းတဲ့အရာကျွန်တော်ရဲ့အသက်တာကျွန်တော်ဘဝအားလုံးဟာဒီနေ့မျိုးဆက်ပေါင်းများစွာမှာထင်ကျန်နေဖို့အတွက်အင်မတန်အရေးကြီးတယ်။ရူသအကြောင်းပြောမဆုံးအောင်ယနေ့တိုင်အောင်ကျွန်တော်ပြောနေရစေရှုနေမျိုးကထင်ရှားတဲ့အမျိုးသမီးချောင်းတရားဟောချက်တိုင်းမှာထည့်ပြောရုံမှာဘယ်သူမှအထင်မကြီးတဲ့ဂျေရီခေါမျိုးကပြစ်ဒစာဆိုရက်ရခက်အကြောင်းကဒီနေ့တရေတည်ယူတလေဒစာနဲ့ကျွန်တော်တို့ကဂုံပြုတ်ပြီးတော့သူ့အကြောင်းမှာတတ်သိခံပြီးတော့ခွာယူရစေပဲဘာကြောင့်လဲသူတို့မြင်ခဲ့တယ်နောက်ွယ်မှာရှိတဲ့ကောင်းကြီးမင်္ဂလာကိုမြင်ခဲ့တယ်။ဒီနေ့ကျွန်တော်တို့မျက်စိနဲ့မြင်ရတဲ့အရာတန်ကြီးဖို့ဖြတ်စည်းတတ်တဲ့အရာကိုပဲမြင်ဖို့မဟုတ်ဘူး။နောက်ွယ်မှာထာဝရနဲ့ရှင်သောအကျိုးမင်္ဂလာကိုကျွန်တော်မြင်ဖို့အတွက်အရေးကြီးတယ်။ရှုနေမျိုးကရသွားတဲ့အမျိုးသမီးလိုထမြောက်ခြင်းအသက်ကိုရသွားဖို့အတွက်အရေးကြီးတယ်။ရူသရသွားလို့ကျင့်ခြင်းအမင်္ဂလာအမျိုးကနေမင်္ဂလာရှိသောအမျိုးတည်းဟူသောကောင်းကြီးမင်္ဂလာကိုရသွားဖို့အတွက်အရေးကြီးတယ်။ဒီနေ့ရာခတ်ရသွားလို့လက်ရှိဘဝကတော့စုပ်ပြတ်နေပေမဲ့နောက်တစ်ချိန်မှာအံ့ဖွယ်သောမျိုးဆက်သူ့ရဲ့သားသမီးတွေကပြစ်စာရခတ်သားသမီးတွေမဟုတ်တော့ပြောင်းသွားတဲ့မျိုးဆက်ကိုရသွားတာဖြစ်တယ်။ဒါတမဟောင်းကာလပြည့်ညက်ထဲမှာတော့ ဖျားသင်ဂျေဇုပြုတဲ့အရာဖြစ်တယ်။ယနေ့ကျွန်တော်တို့ဒီဂျေဇုတော်ကာလမှာခရစ်တော်အဖြစ်အာ၍ဖျားသင်ဂျေဇုပြုတယ်။ဒါကြောင့်မို့ယနေ့ဘလို့သင်ငယ်မှုတွေကကျွန်တော်တို့ကိုကြွယ်ကာနေလဲ။ဖျားသင်ရှိကိုတိုးမွေရဲလာအောင်ဖျားသင်စီကကျွန်တော်တို့အသက်တော်ရောက်မတောင်းမအောင်ဘယ်အရာတွေကကျွန်တော်တို့ကိုဆေးတဲ့ကြနေ။ကိုကိုအပြစ်တင်လို့မဆုံး၊ကိုကိုလက်ညှိုးထိုးလို့မဆုံး၊ကိုကိုဒီနေ့ကျွန်တော်ဒီနေ့ယူကြုံများဖြစ်လို့မဆုံး။အငယ်စိတ်ပြက်ပြီးတော့ဘုရားသခင်ရဲ့ကြီးမားတဲ့ကောင်းကြီးမင်္ဂလာကိုကျွန်တော်မမျှော်လင့်ရဲလောက်အောင်ဘယ်အရာတွေကကွယ်ကာနေတော့ဒါမှမဟုတ်လေကျွန်တော်လက်တလုံးမှာခဏတာအစဉ်ပြေနေတဲ့အရာတွေနဲ့ဘုရားရဲ့ကြီးမားသောအရာကိုမမြင်နိုင်လောက်အောင်ကာထားတော့မယ်လားကာထားတော့မယ်လားဒီနေ့မှောက်လိုက်ကျွန်တော်အလုံးမပြောနဲ့အသက်ကပျောက်သွားတာကျွန်တော်အသက်ကပါလေဒီနေ့အသက်ရှင်နေနဲ့ဖြန်နေမှာပျောက်သွားပဲကျွန်တော် bank account တွေကျွန်တော် super annuation တွေကျွန်တော် saving တွေကျွန်တော် investment တွေအဲ့လောက်ကြီးတိပြောစရာအောင်မလို့အသက်အလုံးပျောက်သွားချူနေမျိုးကအမျိုးသမီးမသေသွားပါဘူးဒါတည်သွားချိန်ပါအလုတ်လေခွက်ထဲမှာသားစီသွားတာအလုတ်ဆက်လို့လေအသားပြက်အသက်ပြက်မရှင်းလားဘယ်ပြန်ခေါ်လာသီးလားဘုရားသခင်လူရဲ့အခောင့်ပြန်ခေါ်လာတယ်ဘယ်သူသွားပြန်ခေါ်လာသီးလားဘုရားသွားပြန်ခေါ်တယ်အဲ့ဒါမှသူ့မျိုးဆက်ကပြန်လဲအသက်ရှင်လာတယ်ဒါခါလေးကျွန်တော်ကမျိုးဆက်အတွက်ရှားဖွေရင်းနဲ့မျိုးဆက်တုံးသွားတယ်မျိုးဆက်တွေအတွက်အလုတ်လုံနေရင်းနဲ့ဘယ်ချိန်မှာဘာမချင်ဘာမချင်တကယ်တော့ပြန်ရှင်းစီတာဘုရားပဲအဲ့ဒီကောင်းကြီးမင်းတော်သူရွေးရအကေရွေးသူအစွဲရပူချုံမင်းစီကိုရောက်မယ်ရှင်ပြေရောက်မယ်သူရာတို့ကြီးမယ်ကွာဖုတ်ဆွဲချိန်မှာဘာမချင်နောက်ဆုံးတစ်ချိန်မှာရန်သူလာလို့အကုန်လုံးဆုံးရှုံးသွားတော့မှဘုရားသခင်ကပြန်ပေးတယ်အဲ့ဒီဆက်အော်ဒီနေ့ဒီမျိုးသီးတော့ရောက်ကျွန်တော်ကိုအများကြီးစကားပြောနေဒီနေ့ညနေခင်းမှာစိတ်တကြနေအပိုင်းနေကျွန်တော်ဒီနေ့လောဘကြီးနေအပိုင်းနေဘယ်အပိုင်းမှမစို့ဘုရားသခင်စကားပြောလဲရှင်လက်တော်ကောင်းကြီးမလို့ထာဝရရှင်တော်ကောင်းကြီးမင်းတော်ဘုရားသခင်ပြည့်စင်အလုံးထူထူချင်းစီပြီမတရားကျွန်တော်ခဏလောက်ဘုရားရှိမတုံဝင်ခြင်းနဲ့တူကြားရနှုတ်ဘက်တော်မှာခဏလောက်ပြန်လဲစီရင်နှုတ်ပေးအောင်အသက်တာတည်တည်မှာတိုင်းရှင်လုံးဝင်တော်ဘုရားစကားပြောခြင်းကိုကျွန်တော်တောင်းခံအောင်ရှင်တော်ညကောမဘုရားသခင်ထာဝရနဲ့ရှင်ထားပြင်ဆင်ထားတဲ့မင်္ဂလာကောင်းကြီးကိုဘယ်အရာတွေကကွယ်နေလဲကျွန်တော်ရဲ့သင်ငယ်အငယ်မှုတွေလားကျွန်တော်ရဲ့ခါတိချင်းတွေလားကျွန်တော်ရဲ့လက်တလောအစဉ်ပြေမှုတွေလားလက်တလောခံစားမဲ့ကြီးမားတဲ့အခွင့်အရေးတွေလားโยซาบายโยซาทาวเนชินโดมิงลาอภิอาทิเกปิเซเนชิกูรอพยาเจซุติมาเรอินิญเนมาตาเปโลกูรอเจซุปิบานอกบัตโดอาพินเจซุปิบาอะเตดอพွင့်ปยาจินเนตพยาทิเกจิโรกูอะตวินลูกูตีซอกเปเยโดเจซุဆုံးရှုံးခြင်းနဲ့နာကျင်ခြင်းနဲ့ကြာရှုံးခြင်းနဲ့ရှိတော်ညာလေဘုရားသခင်ဂျေဇုတော်ကသားမျိုးကိုတိဆောက်ခဲ့တယ်။ဟာရန်ရှင်နဲ့ကောင်းကြီးမင်္ဂလာကိုရင်တွေ့ဖို့ရန်အတွက်ကိုရောပြင်ဆင်ပေးတယ်။သူဂျေဇုတင်တယ်။နှုတ်ကွက်တော်သည်အသက်ဖြစ်စေပါ။မျိုးဆက်တိုင်းကိုကောင်းကြီးဖြစ်စေပါ။အသင်တော်ကောင်းကြီးဖြစ်စေပါ။ဂရိတ်ဂျေဇုတော်ရည်တွေ့ချင်ပါ။စည်ရင်လုံးတဲ့သူတယောက်စီနဲ့ကောင်းကြီးဖြစ်စေပါ။အသက်တာနဲ့အလင်းဖြစ်စေပါတရားတော်ကြီးအံ့ဖွယ်သောအရာကိုမြင်နိုင်မှမိကြောင်းကျွန်တော်တို့မျက်စိကိုဖွင့်တော်မူပါဂျေဇုတော်ချစ်မွန်းတဲ့တပတ်တလုံးသွားလာတဲ့ခါမှာအယောက်စီတော်ပြပွဲကားပါလုံခြုံသောအတောင်တော်အောင်းနိုင်ရှိစေပါမကောင်းမြတ်သောအရာဖြစ်စီတတ်သောဘေးမျိုးစုံယောဂပိုးမမအစအလုံးစုံကနေပြပွဲကားလုံခြုံပါဂျေဇုရဲ့ညီသက်ချင်းခံစားရရတဲ့တပတ်ဖြစ်အယောက်စီတော်ကိုပို့ဆောင်ပါစုံးလင်သောဖျားသခင်မြတ်တာထုံးဖွဲ့တယ်မှကိုပို့ဆောင်တော်မူပါဂျေဇုတော်ကိုယူတွေ့ချစ်မွန်းပါတယ်ယခုပင်သုံးပါးတို့ဖြစ်တော်မူသောကမိတော်တာရဝင်တော်ဖျားထမ ကျေးဇူးတော်နဲ့ညီသက်ချင်းမင်္ဂလာဖျားပေါင်းတို့သည်ဤနေ့ဤနေရာ၌ဘုပြုကိုယ်ကိုယ်လည်းရှိကြသောသားမိအကြီးငယ်ပေါ်သို့ယခုမှစ၍ကာလအစဉ်မြဲပြည့်စုံစွာကြောက်ရွံ့တည်ရှိတည်နေပါစေသော